သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်ဩစတြေးလျကိုပြန်ရောက်ရှိလာတဲ့ဩစတြေးလျများနဲ့အမြင်နေထိုင်သူများဟာမချာမီမှာ၎င်းတို့ရဲ့ဂုံပိုင်အိမ်များတွင်သက်တောင့်သက်သာကွာရန်တင်းလုပ်နိုင်မှာဖြစ်တဲ့အတွက်ဟိုတယ်ကြီးထောင်ပေါင်းများစွာကိုခြွေတာနိုင်မှာဖြစ်ပါတယ်။တောင်ဩစတြေးလျမှာရဲများကပြန်လာသူများနေအိမ်တွင်နေရန်အမိန့်ချထားသူများကိုစစ်ဆေးနိုင်တဲ့ဤပညာအသစ်ကိုစမ်းသပ်နေပါတယ်။သို့သောမျက်နှာအသိမှတ်ပြုမှုကိုအဆုံးပြုသောစမ်းသပ်မှုဆော့ဖ်ဝဲအများစုသည်တချို့သောလူမျိုးစုများမှလူများကိုမှားယွင်းစွာခွဲခြားသတ်မှတ်နိုင်မှာကိုစိုးရိမ်မှုများရှိနေပါသည်ဗီကတ်ရှာမာသည်သူ့ရဲ့ဇနီးနှင့်တူတီသောသားကိုတွေးခဲ့သည်မှာ18လရှိပြီဖြစ်ပါသည်မစ္စတာရှာမာသည်ကာယောဂမဖြစ်မီကပင်သူ့ရဲ့သက်ကြီးရွယ်အိုအမေကိုပြုစုရန်အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်သို့ပြန်လာပြီးနောက်ကတ်ယောဂါကြောင့်အတင်းအကျပ်ခွဲခွာနေရပါတယ
် This is a very grim situation I haven't faced in my life Now it is the reality the government has Australian government has stopped the flights so I have no option left
ဒါကကျွန်တော်ဘဝမှာကျွန်တော်မကြုံဘူးတဲ့အရန်ဆိုးရတဲ့အခြေအနေတစ်ခုပါအခုဩစတြေးလျအစိုးရဟာလေရင်ပြန်သတ်မှုများကိုရဆိုင်လိုက်တာကိုမျက်မြင်ကိုတွေ့ဖြစ်ပါတယ်။ဒါကြောင့်အခြေအနေတွေပုံမှန်ပြန်ဖြစ်ဖို့နဲ့ကျွန်တော်မိသားစုဝင်တွေနဲ့ပြန်ပူးပေါင်းနိုင်ဖို့စောင့်နေတာကလွဲလို့တခြားရွေးချယ်စရာကျွန်တော်မှမရှိပါဘူး။ဒီကာလအတွင်းမစ္စတာရှာမာသည်ကိုဗစ် -19 ဖြင့်ဆေးရုံတက်ခဲ့ရပါတယ်။မစ္စတာရှာမာရဲ့ဆန္ဒအားလုံးဟာသူချစ်တဲ့မိသားစုတွေနဲ့ပြန်လည်တွေ့ဆုံဖို့ဖြစ်ပါတယ်။ဒါပေမဲ့ကုန်ကျစရိတ်ကကိုယ်တိသူ့ကိုတားမြစ်နေသလိုဖြစ်နေပါတယ
် The flights prices have gone up since 2019 and I visit the Australian port almost 10 times so it is a huge expense now paying for the hotel quarantine is an additional expense which can be avoided because I am vaccinated when I am
ကျွန်တော်ဟာ Australia တို့နောက်ဆုံးအကြိမ်သွားစဉ်2019ခုနှစ်မှစလို့လေဇိတ်တွေဟာဆေးစားနီးပါးတက်သွားပါတယ်။ဒါကြောင့်ဒါကကြီးမားသောကုန်ကျစရိတ်ဖြစ်ပါတယ်။ယခု hotel quarantine အတွက်ဝေပေးခြင်းကိုရှောင်လွှဲနိုင်တဲ့အပိုကုန်ကျစရိတ်ကိုသက်သာမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကကာဝစေးအပြည့်ထိုးထားပါတယ်။အိန္ဒိယအစိုးရကကျွန်တော်တန်းပြီးမှမထွက်ခွာမီ82နာရီအတွင်း PRC စစ်ဆေးမှုကိုပေးပါလိမ့်မယ်။သောအစွေရီအစွမ်းမတီထွင်ထားသော application အသစ်ဟာအင်ကွာရန်တီမှာလူများအိမ်ပြန်နေနိုင်ဖို့အဓိကသောချက်ဖြစ်နိုင်ပါတယ် application ဟာသုံးစွဲသူရဲ့ကိုယ်ပိုင်လက္ခဏာနဲ့ပထဝီခြေရာခံကို၎င်းတို့ရဲ့ဒီနီယာကိုအတည်ပြုရာ biometric နည်းပညာကိုအသုံးပြုထားတာဖြစ်ပါတယ
် I'm not happy with this app because although I have no other options so that is why I will be accepted it otherwise if given the choice I will go for that all the data will be stored with the agencies which I do not like to be
era go chano ma che nat phu da ba mai chano ma tacha ni la ma shi ba bu da chaung era go lak khan ya ba lai mai data a long go agency rue ga thain tha da go chano ma chai ba bu ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီသတင်းအချက်အလက်တွေကဘာအနှံ့မှာပေါက်ကြားနေပြီဆိုတာကိုကျွန်တော်တို့သိပြီးပါပြီ။ညစာပွေတက်ကသူမှ Artificial Intelligence ရဲ့ပေါမောက်ခတူဖြစ်သူ Toby Walsh သည်နည်းပညာမတူကွဲပြားသောအသိုင်းအဝိုင်းများကိုတိကျစွာအသိမှတ်မပြုမှာကိုစိုးရိမ်နေပါတယ်။အထိတ်မှကမျက်နှာမှတ်မိခြင်း software ဟာဘယ်လိုက်မှုအသားရောင်ရှိသူများနဲ့အမျိုးသမီးများအပေါ်ဘယ်လိုက်မှုရှိတာကိုသက်သေပြခဲ့ပြီးဖြစ်ပါတယ်ကျွန်တော်အသားရောင်ကွဲခြားတဲ့ဆိုတာကိုဝန်ခံဖို့ရှက်မှဖြစ်ပါတယ်မှားယွင်းတဲ့အပြုသဘောဆောင်တဲ့အရာတွေအားလုံးကိုကျွန်တော်အရန်စိုးရိမ်ပါလိမ့်မယ်ကျွန်တော်မှားယွင်းတဲ့အရာအားလုံးကိုအရန် စိတ်ပူပါလိမ့်မယ်ဒါရီမှားတယ်ဆိုတာကိုဝန်ခံဖို့ကျွန်တော်ရှက်ချင်ရှက်နေပါပါဒီ application ကကျွန်တော်ကိုမှတ်မိဖို့ပြက်ခွက်ခဲ့ရင်ပါပြီးတော့ရဲတွေကကျွန်တော်အိမ်ကိုရောက်လာပြီးတကားကိုလာခေါက်နိုင်ပါတယ်ဒီ app ကြောင့်ကျွန်တော်ထပ်ပြီးခွဲခြားခံရလိမ့်မယ်ဒီ company ကသူတို့ကသင့်တော်တဲ့အလုပ်တွေလုပ်ခဲ့တယ်ဆိုတော့အထောက်အထားကိုကျွန်တော်မမြင်ပါဘူးအဲ့ဒါကအသားရောင်ခွဲခြားသူတွေကိုစန့်ကျင်တာဒါမှမဟုတ်အမျိုးသားတွေထက်အမျိုးသမီးတွေကိုပုံမမမမိဖို့ပုံဖြစ်နိုင်တယ်ဆိုတော့အထောက်ထားတွေအများကြီးရှိပါတယ်ဒါကဖီကာရှာမာကိုစိုးရိမ်စေပါတယ
် I am of the opinion that it will raise the racism
ဒါကလူမျိုးရေးခွဲခြားမှုကိုမြင့်တင်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဆောက်တော်ဆွေးရည်သည်ဒီ software ကိုပုံမူကျေပြန့်သောအမျိုးသားဖြန့်ချီရေးအတွက် litmus စမ်းသပ်မှုဖြစ်တော်လဲ Western Australia သည်၎င်းရဲ့ in quarantine season တွင်အလားတူပညာကိုသုံးသော app တစ်ခုကိုပြဋ္ဌာန်းထားပြီးဖြစ်ပါရယ်။အိမ်မှာ quarantine လုပ်မဲ့အလားအလာကိုလူအများစုကကြိုဆိုကြပါရယ်။ Darren Bailey သည်မိသားစုအရေးပေါ်အခြေအနေကြောင့် Britain မှပြန်လာပြီးနောက်သူ Sydney မြို့တွင်14ရက်တာhotel ma mne ma phit ni kae ya ba de
I would have no hesitation I'd use it in a heartbeat absolutely because that would mean that I could be back in Melbourne rather than in Sydney because now I have to try and work out how to navigate the search
ကျွန်တော်အဲ့ဒီ app ရှိလို့ရှင်ဒါကိုသုံးမှာပါဟုတ်တာပေါ့အဲ့ဒါကကျွန်တော် Sydney မှာနေရမှာထက်ကျွန်တော် Melbourne ကိုပြန်လာနိုင်လိမ့်မယ်ဘာလို့လဲဆိုတော့အခုကျွန်တော် Melbourne ကိုဘယ်လိုသွားမလဲဆိုတာကိုစူးစမ်းရပါဦးမယ်။နေဆက်ထိ ंछ ုပ်မှုများကိုကြော်လွန်ပြီးပြည်내ထဲကိုဝင်ဖို့ပါ။ National Cap လို့ခေါ်တဲ့ Australia နိုင်ငံသားတွေနိုင်ငံကိုပြန်လာဖို့ကန့်သတ်ထားတာကြောင့်တချို့လေရင်ခီးစဉ်ဖြတ်သိမ်းခံရပြီးနောက် Australia သို့ပြန်လာရန်အသေးအသံစူးစမ်းနေသော Susan Holland ကအဲ့ဒါကစိတ်ကူးကောင်းတစ်ခုဟုထင်မှတ်နေပါတယ်
။ We've got trackingcameras all over the place in America. It doesn't bother me. I'm a law-abiding citizen, and if it would allow me to home quarantine,
tomorrow, ma, America, ma, niya na camera re shi de. Era ko chama saim mo win za ba bu. Chama ga ubre ko lai na de naingan da ba. Pi ro de ge lo ta aim ma niya de quarantine ga asoa ne pi ne chama yi ana bain re ko.အမခံပေးရမျိုးပါအဲ့ဒါကကျမအိမ်မှာရှိနေပြီးတော့သူတို့ကကျမကိုစစ်ဆေးနိုင်ပါတယ်အဲ့ဒါကပြဿနာမဟုတ်ပါဘူးမစ္စဟော်နနာအမေရိကန်မှာဆယ်စုနှစ်များစွာအလုပ်လုပ်နေပြီးအခုသူမရဲ့ပစ္စည်းများကိုသိမ်းဆည်းပြီးပြန်လာတာဖြစ်ပါတယ
် Frankly with Google Earth and with the traffic surveillance cameras and every time there's either a robbery or a murder or some assaultIt's amazing how much live stream you can get from the street cameras. So this is maybe a step up. It maybe seems a little bit more invasive, but if it's the price that to make sure everybody is safe.
ရှင်ပြောရရင် Google Earth နဲ့အသွားလာစောင့်ကြည့်ခြင်းပြီးတော့သင်လူရက်မှုလူသတ်မှုသို့မဟုတ်တိုက်ခိုက်မှုများရှိတဲ့အခါတိုင်းလမ်းဘေးကင်မရာများမှအဖြစ်ပြက်များကိုသင်ဓာတ်ရဲရနိုင်တာကအံ့ဩဖွယ်ကောင်းပါတယ်ဒါကနောက်တစ်ဆင့်တက်တာဖြစ်နိုင်ပါတယ်ကြည်ရတာကနေနေကိုပိုင်ကိစ္စတွေကိုဝင်ရောက်တယ်လို့ထင်ရပါတယ်ဒါပေမဲ့လူတိုင်းဘေးအန္တရာယ်ကင်းဖို့အတွက်ပေးရမယ့်ဈေးပါပြီးတော့ကျမကပြည်သူ့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေရစောင့်ကြည့်ခံရတာဒါဆိုရင်ပြဿနာလို့ကျမမမြင်ပါဘူးဒါပေမဲ့ Civil Libertarian များကဤပညာအသစ်ဟာခိုင်မာသောဥပဒေဖြင့်ထိတ်ချုပ်ထားသင့်တယ်လို့ဆိုပါတယ်Rick Sardi, South Australia Council of Civil Liberty, Okara Pippari.
I would applaud anything like facial recognition technology, which will have the effect of enabling us to establish the protocols for a person to return to this country safely. But that can only happen not through some ad hoc police trial, but when the government sits down and gets some legislation in place that talks aboutadequate storage
ကျွန်တော်ဒီနိုင်ငံကိုလုံခြုံစွာပြန်လာနိုင်ဖို့အတွက်ပုဂ္ဂိုလ်များကိုလုံခြုံစိတ်ချစွာပြန်နိုင်ဖို့အတွက် protocol တွေတည်ထောင်ခွင့်ရစေမဲ့အကျိုးသက်ရောက်မှုဖြစ်စေမဲ့မျက်နှာကိုမှတ်မိတဲ့ဒီပညာလိုမျိုးကိုကျွန်တော်ချီးကျူးပါတယ်ဒါပေမဲ့ ad hoc ရဲစစ်ဆေးစမ်းသပ်မှုတွေမှတဆင့်ဒါမှမဟုတ်အစိုးရကထိုင်ပြီးလုံလောက်သောတူလောက်မှုအကြောင်းပြောသောဥပဒေပြဋ္ဌာန်းသည့်အခါထို data များကိုသုံးရမယ့်အချိန်နဲ့ထို data များကို ဖျက်ရမယ့်အချိန်ဟာအမျိုးသားချိကပ်မှုနီလာနဲ့တင်းတော်မယ်ထင်ပါတယ် COVID Safe App နဲ့အတူပါဝင်သောဥပဒေကဲ့သို့သင်နဲ့ကျွန်တော်တို့ကဒီနိုင်ငံကထွက်ခွာတဲ့အခါမျက်နှာအသိမှတ်ပြုမှုကိုတွဲပေးတဲ့ဥပဒေလိုပါပဲကျွန်တော်တို့ကလူဝင်မှုကြီးကြပ်ရေးကိုဖျက်သွားတဲ့အခါပြုလုပ်ထားတာမျိုးတွေကအရန်ကောင်းပါတယ်တချိန်တည်းမှာပင်ညာတုပညာရှင်တိုဘီဝေါ့ရှ်ကသူသည်ကွာရန်တင်းပြီးတဲ့ချိန်၌သူပြန်ဖြုတ်ပေးနိုင်တဲ့ခြေချင်းဝတ် ankle tag ကိုပို့ပြီးနှစ်သက်တယ်လို့ဆိုပါတယ်ဒီ application က privacy ကြီးညာချက်အရအစိုးရသည်ကိုက်ရောဂါပြီးဆုံးသည့်အထိသတင်းချက်လက်များကိုထိန်းထားမယ်လို့ဆိုပါတယ်
We were promised, for example, with the check-in COVID app, that the data would be entirely private. It wouldn't be used by anyone else. And there have already been a couple of cases where police have tried to access that information to help them solve a crime.
Check-in COVID app ဆင်တူတဲ့ဟာမျိုးပါ။ data ကလုံးဝသိသန့်ဖြစ်ရပါမယ်။၎င်းကိုတခြားဘယ်သူမှသုံးလို့မရတာမျိုးဖြစ်ရမှာဖြစ်ပြီးရာဇဝတ်မှုတစ်ခုကိုကူညီဖြည့်ရှင်းဖို့ရဲတွေကအဲ့ဒီသတင်းတွေကိုရယူဖို့စ조사ခဲ့တဲ့ကိစ္စတွေရှိခဲ့ပါတယ်။ထို့ကြောင့်သင်မသိပါဘူး။အနာဂတ်မှာအဲ့ဒီ data တွေမြည်သို့ဖြစ်သွားမည်ဆိုတာကို၎င်းအားဖျက်မည်သို့မဟုတ်သီးသန့်ထားမည်ဆိုတာမျိုးကိုသင်မသိပါဘူး။တောင်ဩစတြေးလျအစိုးရကြေညာချက်တွင်တင်းကျပ်သောလုံခြုံရေးအင်္ဂါရပ်များပါဝင်တယ်လို့ဆိုပါတယ်။ပါဝင်သူများရဲ့အချက်လက်များကိုလုံခြုံအောင်ထိန်းသိမ်းထားမယ်လို့ဆိုပါတယ်။ဒီအချက်လက်များအားကျန်းမာရေးလမ်းညွှန်ချက်များနဲ့အညီပြည်내အစိုးရမှသာအသုံးပြုနိုင်မယ်လို့ဆိုပါတယ်။သောရရှိမြခင် SBS သတင်းဌာနကပီတာဒေါ်တီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ကြည့်နိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လို့ပါလား Apple PodcastGoogle Podcast, Spotify, Tomo, Thimbeniya, Phiphi, Yayure, Podcast Carnival.